Welcome to the Voice of America in Burmese.
Mingla mne ke ma shin 2019 ခုနှစ်ဩဂုတ်လ21ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line meter 3240.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆမိုးဝေပါ။အခုမနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာသွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မဟာဗျူဟာအသစ်ကိုတမန်ထရန့်ကကြီးညာဖို့ရှိနေပါတယ်။မြန်မာအမျိုးသား U22 ဘောလုံးအသင်းဟာဆိုလို့ရှိရင်အရှိတောင်အရှာအားကစားပြိုင်ပွဲမှာနောက်ဆုံးပွဲစဉ်ဖြစ်နေအရှင်မလေးရှားအသင်းနဲ့ဒီကနေ့ညနေမှာရှင်ပြိုင်ဖို့ရှိနေပါတယ်။အီရတ်တပ်ဖွဲ့တွေဟာစစ်သွေးကြော်တွေထံကနေတဲလ်အာဖာမြို့လွတ်မြောက်ရေးအတွက်စစ်စင်ရေးကိုတနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ဒီလိုသတင်းတွေအပြင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
။အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့21ရက်နေ့မှာ290အကြာမှာတကြောပြန်လာတဲ့နေကြတာကိုအမေရိကန်ပြည်နယ်အတော်များများကတွေ့မြင်ကြရမှာဖြစ်ပြီးအမေရိကန်မှာနေထိုင်သူအများစုကနေကြတာကိုကြည်ရဖို့အတွက်စိတ်အားထက်သန်နေကြပါတယ်
ကျွန်တော်လမ်းတစ်ရက်ကျော်ပြီးတော့ထွက်လာတယ်ပေါ့နော်ပြည်မယ့်နေရာကိုမိုင်ပေါင်း900ကျော်လောက်ရှိတယ်9နာရီလောက်မောင်းရမယ့်နေရာကိုကျွန်တော်တို့လာတယ်လမ်းမှာဆိုလည်းလူတွေကကြည်ပြတ်နေတယ်ရင်းစားတွေ review တွေ
အခုလိုပြည်သူတွေစိတ်ဝင်စားသလိုသိပ္ပံပညာရှင်တွေကလည်းသိပ္ပံပညာရဆိုင်ရာရှုထောင့်ကနေလေ့လာစုစမ်းမှုတွေအတွက်ဘာတွေပြင်ဆင်ထားကြသလဲဆိုတာကိုတော့နိုင်ငံတကာသတင်းတွေအပြီးမှအကျယ်တဝင်းနားဆင်နိုင်ပါလိမ့်ရှင်မြန်မာဒီမိုကရေစီရေးဆွေးနွေးကမှာတော့မြန်မာပြည်ပြင်ပြောင်းလဲရေး82နိုင်ဖို့အဓိကဇက်ကောင်တွေဖြစ်တဲ့စစ်ဖက်တဲ့အရတားအစိုးရတို့ကြအပေးယူညီညွတ်ညီမျှဖြစ်နေဖို့လိုအပ်တဲ့အကြောင်းဥရောပသမဂ္ဂဆိုင်ရာမြန်မာတမတ်ဟောင်းရဲ့အကြံပြုချက်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တင်းလာနေမနေ့ခေထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်နဲ့မဆုမြတ်မွန်တို့ကကြီးညာပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုတင်းလာနေညမင်းကွန်းပြောကြားမှာတမနာထရန့်ဟာတင်းလာနေညမှာမင်းကွန်းပြောကြားဖို့ရှိပါတယ်တမနာထရန့်အနေနဲ့တောင်အာရှဒေသနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့ရှေ့ဆက်သွားမယ့်အစီအစဉ်နောက်ဆုံးအခြေအနေကို Washington DC မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Fort Meyer စစ်အခြေစိတ်စခန်းကနေကမ္ဘာစံတော်ချိန်အင်္ဂါနေ့တနာ yi 0100 UTC မှာမင်းကွန်းပြောကြားမှာဖြစ်တယ်လို့သမ္မတအင်ဂျီရောကထုတ်ပြန်ပါတယ် Mr. Trump အနေနဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ကျင့်သုံးမဲ့မဟာဗျူဟာအသစ်ကိုဆုံးဖြတ်ချက်ချလိုက်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီး James Mattis ကတနင်္ဂနွေနေ့မှာပြောကြားပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့သူကမပြောပါဘူးဒီမဟာဗျူဟာအသစ်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်တင်တာမကပါဘူးအပြည့်အဝကျင့်သုံးမဲ့တောင်အာရှဆိုင်ရာမဟာဗျူဟာလည်းဖြစ်တယ်လို့ဝန်ကြီး Mattis ကပြောပါတယ်လေလာသိရှိတာကတော့အမေရိကန်စစ်တပ်အနေနဲ့သူ့ရဲ့တာဝန်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့မျှော်လင့်ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီး John Nicholson ကအာဖဂန်နစ္စတန်စစ်တပ်ရဲ့အထူးစစ်စင်ရေးတပ်ဖွဲ့အစ်တမှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ကျုပ်တို့ဟာခင်ဗျားတို့နဲ့အတူရှိနေပါတယ်ကျုပ်တို့ဟာခင်ဗျားတို့နဲ့အတူဆက်ပြီးတော့ရှိနေပါလိမ့်မယ်ဆိုပြီးတော့သူကပြောကြားခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံအရေးကိစ္စဟာသမ္မတထရန့်အစိုးရအဖွဲ့အတွင်းတိတိတတ်တာအငင်းခုန်ဆွေးနွေးခဲ့ကြရတဲ့အရေးကိစ္စလည်းဖြစ်ပါတယ်ခင်ဗျာ
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသရေနေ့ကလူတွေကိုကားနဲ့အတင်းဝင်တိုက်ခဲ့တဲ့ဗန်ကားမောင်းသူကိုနိုင်ငံအရှိမြောက်ပိုင်းကရစ်ပိုးနဲ့မန်နျူးမြို့တွေမှာတနင်္ဂနွေနေ့ကစပိန်အာဏာပိုင်တွေအာရုံစိုက်ပြီးရှာဖွေခဲ့ကြပါတယ်ဘာစီလိုနာမြို့ရဲကကမ္ဘာလှည့်ခီးသည်တွေနဲ့စီကားနေတဲ့ Las Ramblas လမ်းမကြီးမှာလူပေါင်း73ယောက်သေဆုံးပြီးတရာကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအတွက်အသက်22နှစ်အရွယ်မော်ရီကိုလူမျိုးYunus Abu Yaqub ကိုရဲတွေကရှာဖွေနေကြတာပါ။အဲ့ဒီနေ့ကတိုက်ခိုက်သူလို့မသိငါသူတွေဖောက်ခွဲရေးပစ္စည်းတွေလုပ်ခဲ့ပုံရတဲ့နေအိမ်တစ်ခုမှာ gas ဘူးပေါင်း120ကိုတွေ့ရှိတယ်လို့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာစပိန်ရဲတွေကပြောကြားခဲ့ပါတယ်။ဗုဒ္ဓနေ့ညကပောက်ကွဲခဲ့တဲ့အဲ့ဒီအိမ်ကတော့ Alcana မြို့မှာတည်ရှိပါတယ်။ဘာစီလိုနာမြို့မှာတိုက်ခိုက်မှုတစ်ခုထက်မနည်းကိုလှုပ်ဖို့လုံလောက်တဲ့ပစ္စည်းတွေတွေ့ရှိခဲ့တယ်လို့ကက်တလိုနီးယားနယ်ရဲချုပ်ကပြောပါတယ်။ကြာသရေနေ့ကဘာစီလိုနာမြို့တိုက်ခိုက်မှုနဲ့နောက်ထပ်တစ်ယောက်သေဆုံးခဲ့တဲ့ကမ်ဘရယ်စ်မြို့ကတိုက်ခိုက်မှုတွေကိုလုပ်ခဲ့ကြသူတွေကိုအက်ဗဒယ်ဘာကကီ SSD ဆိုတဲ့အစ္စလာမ်တရားဟောဆရာကအစွန်းရောက်အမြင်တွေဝင်အောင်သွင်းသွင်းခဲ့တယ်လို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။သူ့ကိုလည်းရဲကလိုက်လံရှာဖွေနေပါတယ်။တိုက်ခိုက်မှုနှစ်ခုနဲ့ဆက်ဆက်ပြီးတော့၄ယောက်ကိုလည်းဖမ်းဆီးထားပါတယ်။ဗုဒ္ဓနေ့ကပောက်ကွဲခဲ့တဲ့နေအိမ်အပြတ်အစည်းတွေကြားမှာလူခန္ဓာကိုအစအနတွေတွေ့ရတဲ့အတွက်ဖောက်ခွဲရေးပစ္စည်းတွေလုံနေစဉ်မှာပောက်ကွဲခဲ့တာလို့ရဲကယုံကြည်နေပါတယ်။အဲ့ဒီသူဘသူဘဝဖြစ်တယ်ဆိုတာကိုတော့ DNA စစ်ဆေးမှုတွေလုပ်နေပါတယ်။ တေဆုံးခဲ့သူတွေအတွက်ဆုတောင်းပွဲကိုတနင်္ဂနွေနေ့အစောပိုင်းကဘာစလိုနာမြို့ရဲ့အထင်ကရဆန်ဂရာဒါဖမီလီယာဘက်ဆလစ်ကာဘုရားရှိခိုးကျောင်းမှာပြုလုပ်ခဲ့တာမှာစပိန်ဘုရင်မနဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ပါတယ်။တေဆုံးသွားသူတွေထဲမှာဩစတြေးလျနဲ့ဗြိတိန်နိုင်ငံသားခံယူထားတဲ့ခုနှစ်နှစ်အရွယ်ယောက်ျားလေးတယောက်အပြင်အီတလီလူမျိုးတယောက်၊ဘယ်လ်ဂျီယံလူမျိုးတယောက်တို့ကိုရဲကထပ်ပြီးထုတ်ပြန်ခဲ့ပါတယ်
။အီရတ်နိုင်ငံမူဆိုးမျိုးရဲ့အနောက်ဘက်မှာရှိတဲ့တယ်အာဖာမျိုးကို IS Islamic စစ်သွေးကြော်တွေလက်ကနေပြန်လဲသိမ်းပိုင်နိုင်မှုအတွက်အီရတ်လူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတက်ကိုတနင်္ဂနွေနေ့နိုင်ဘက်မှာစတင်လိုက်ပါတယ်။ထိုးစစ်ဆင်တက်ခဲမှုတွေစတင်တဲ့အကြောင်းရုတ်တံကတဆင့်ကြေညာတဲ့နေရာမှာအီရတ်ဝန်ကြီးချုပ်ဟိုက်ဒါ El Abadi ကအသက်အသေးခံရမလားလက်နဲ့ချမလားဆိုပြီးတော့မြို့ကိုတင်ပိတ်ထားတဲ့စစ်သွေးကြွတွေကိုသတိပေးလိုက်ပါတယ်။ဒယ်အာဖာမြို့ကိုခမန်းကြီးအဖြစ်2000အရေးတွက်ရှိတဲ့ IS စစ်သွေးကြွတွေကတင်ပိတ်ထားတဲ့ကြောင်းအီရတ်နဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။မြေပြင်ထိုးစစ်တွေမစတင်ခင်ထောင်နဲ့ချီတဲ့အရက်သားတွေကိုထွက်ပြေးကြရအောင်ညွန်ပေါင်းတပ်တွေက၄ကျောင်းကနေတက်ခတ်မှုတွေတိုးမြင့်ပြုလုပ်ခဲ့ပါတယ်။ဒယ်အာဖာမြို့ဟာပြီးခဲ့တဲ့ဇူလိုင်လအတွင်းသူ့ရဲ့အရှိတ်ကီလိုမီတာ80အကွာအဝေးမှာရှိတဲ့မူဆိုးမြို့စစ်သွေးကြွတွေလက်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက် IS တွေလက်ကိုကျက်ရောက်သွားတဲ့အီရတ်မျိုးတွေကတမျိုးဖြစ်ပါတယ်။ဆူနီအများစုနေထိုင်တဲ့မူဆိုးမျိုးနဲ့မတူတဲ့အချက်ကတော့ဒီမျိုးလွတ်မြောက်ရေးတိုက်ပွဲမှာရှီယာစစ်သွေးကြွတွေကကြဲကြဲပြန့်ပြန့်ပါဝင်တိုက်ခိုက်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တယ်အာဖာမျိုးဟာရှီယာတွေအများပြားနေထိုင်ကြပြီးတော့ရှီယာစစ်သွေးကြွတွေဟာပြီးခဲ့တဲ့နှစ်အတွင်းတယ်အာဖာမျိုးရဲ့အပြေဘက်မှာရှိတဲ့လေရင်ကွင်းကိုလည်းသိမ်းပိုက်ခဲ့ကြပါတယ်။
တောင်အာဖရိကနိုင်ငံမှာမော်ဒယ်မိန်းကလေးတယောက်ကိုကိုထီးလက်ရောက်ရိုက်နှက်ခဲ့တယ်လို့ဆွဆွဲခံရတဲ့ဇင်ဘာဘွေသမ္မတကတော် Grace Mugabe ဇင်ဘာဘွေနိုင်ငံကိုတနင်္ဂနွေနေ့ကပြန်ရောက်သွားပါပြီ။တောင်အာဖရိကနိုင်ငံတွေကနေ Grace Mugabe ထွက်မသွားရအောင်တတိပေးချက်တွေအစောပိုင်းကထုတ်ပြန်ခဲ့ပေမဲ့တောင်အာဖရိကနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးရုံးဝန်ကြီးကတနင်္ဂနွေနေ့မှာတန်တမာကင်းလွတ်ခွင့်ပေးခဲ့တာဖြစ်ပါတယ်။ကင်းလွတ်ခွင့်ရပြီးတဲ့နောက်ဇင်ဘာဘွေသမ္မတကတော်ဟာသမ္မတရောဘတ်မူဂါဘီနဲ့အတူဇင်ဘာဘွေကိုတနင်္ဂနွေနေ့ကပြန်သွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့က Gabriel Angel ဆိုတဲ့ model အမျိုးသမီးကသူ့ရဲ့ပေါက်ပြဲနေတဲ့နှစ်ဖူးကဒဏ်ရာအပါအဝင်ကိုခန္ဓာပေါ်ကဒဏ်ရာတွေနဲ့သမရမူဂါဘီကမီးရှို့ကိုတုံးပြီးရိုက်ခဲ့တယ်လို့ဆိုတဲ့အသေးစိတ်အခြေအနေကိုလူမှုကွန်ရက်ပေါ်မှာဖော်ပြခဲ့ပါတယ်။ Grace Mugabe ရဲ့သားတွေတဲခိုနေတဲ့ဟိုတယ်မှာဒီအဖြစ်ဖြစ်ခဲ့တာလို့ဆိုပါတယ်။ Gabriel Angel အတွက်တောင်အာဖရိကကနာမည်ကျော်ရှေ့နေ Jerry Neal ကအကျိုးဆောင်လိုက်ပေးနေပါတယ်။တရားမျှတမှုရှိရေးအတွက်သူ့အနေနဲ့စူးစမ်းသွားမယ်လို့ရှေ့နေကအစောပိုင်းကပြောကြားထားပါတယ်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုံနေပေးနေပါတယ်ရှင်
ဒီမြန်မာဘက်ကနေတင်းင်းလာနေနနခင်းစီစဉ်တွေကိုဆက်လက်ကြီးညာနေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့မှာခိုလုံနေကြတဲ့ NMT စစ်ပီးဒုက္ခတွေကိုအခုကြီးပေးဖို့သွားတဲ့ရင်နန်းတွေကိုအစိုးရစစ်တပ်ဘက်ကဟန်တာဖမ်းဆီးထားတဲ့အရေးကူညီဖြည့်ဆင်းပေးဖို့မြစ်ကြီးနားကချင်ပြည်နယ်အစိုးရကိုတွားပြီးတော့ဆွေးနွေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းဒုက္ခတွေအရေးကူညီပေးသူတွေကပြောပါတယ်။ဖားကန့်မြစ်ကြီးနားကားမိုင်းဂိတ်မှာဒုက္ခတွေတွေအတွက်စားနပ်ရိက္ခာနဲ့အကူအညီတွေတင်ဆောင်လာတဲ့ကားတွေကိုတားဆီးခြင်းခံထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မူကောင်းမြို့နယ်နမ်တီမြို့ကစုံကျွရဲမှာမြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ရွာသားတချို့ဖမ်းဆီးခံခဲ့ရတယ်လို့ထောင်နေရှိတဲ့ရွာသားတွေဟာလည်းထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ဘေးရှောင်ဒုက္ခတွေကိုနမ်တီမှာအခြေစိုက်တဲ့ဒေသခံမိဘတွေဘာသာရေးအသင်းအဖွဲ့တွေနဲ့လူမှုရေးအဖွဲ့အစည်းတွေကကူညီစောင့်ရှောက်ပေးရေးစေတနာရှင်တွေရဲ့လူရမ်းတဲ့ပစ္စည်းတွေကိုကူညီကစေးကားတွေနဲ့တွားရောက်ပေးပို့တဲ့နေရာမှာတားဆီးခံခဲ့ရတယ်လို့တချို့ယင်းတွေကိုလည်းလိုင်စင်မဲ့ဖြစ်ဖမ်းဆီးခံထားရပါတယ်။လက်တလောအခြေအနေမှာတော့တိုက်ပွဲဖြစ်ပွားတဲ့ကချင်ပြည်နယ်မိုးကောင်းနမ်မတီကစုံစတဲ့နယ်မြေတွေမှာအခြေအနေတွေကငြိမ်သက်သွားပြီဖြစ်ပေမဲ့ဖမ်းဆီးမှုသတင်းတွေရှိနေတဲ့အတွက်ဒေသခံတွေကနေရာရင်းကိုမပြောင်းရဲကြသေးပဲရှိနေတယ်လို့သိရပါတယ်ခင်ဗျာ။
ကုလသမဂ္ဂတွင်မှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာကိုဩဂတ်စ်လ24ရက်ကြာသပတေးနေ့မှာထုတ်ပြန်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတားဆီးရေးပြည်လဲတည်မြဲရေးအခြေခံဝန်ဆောင်မှုများရရှိနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေအစီရင်ခံစာထဲမှာပါဝင်လိမ့်မယ်လို့ကော်မရှင်ကအသိပေးထားပါတယ်။အစီအင်ခံစာမထုတ်ပြန်ခင်ဒီအပိုင်းအတွင်းမှာကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်မြန်မာနိုင်ငံကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်သက်ဆိုင်သူတချို့နဲ့အရင်တွေ့ဆုံမယ်လို့သိရပါတယ်။ ရခိုင်ပြည်နယ်ထဲမှာနေထိုင်သူတွေရဲ့လူမှုဘဝတိုးတက်စေမဲ့ဗမ်မလိုက်အကြံပြုချက်တွေပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးကနေပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုတာဝန်ပေးထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းဝိုင်းတွေကြားနှစ်ပေါင်းကြာရှည်တဲ့ကရှိနေတဲ့ပြဿနာတွေပြည်လည်နိုင်ရေးနဲ့အေးချမ်းဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အနေနဲ့လူအခွင့်အရေးချိုးဖောက်မှုရှိမရှိဆိုတာကိုတော့အဓိကထားစုံစမ်းတာမဟုတ်ပါဘူး။ရခိုင်ပြည်နယ်မောင်နှောခရိုင်ထဲမှာဒီလက်နက်ကင်တချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်မှာဆိုးဆိုးဝါးဝါလူအခွင့်အရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းခဲ့တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်ကတော့ကုလသမဂ္ဂကဆွဆွဲခဲ့တယ်လို့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးတွေမရှိတယ်လို့မျိုးပြုတ်တက်ဖြတ်တယ်လို့ယူဆနိုင်တဲ့အခြေအနေမျိုးလည်းမတွေ့ခဲ့ရဘူးလို့ဩဂတ်စ်လပိုင်းကအပိသက်အစီရင်ခံစာထုတ်ပြန်စင်မှာကော်မရှင်ဥက္ကဋ္ဌဒုသမရဦးမြင့်ဆွေကပြောကြားခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တစ်ခုကဝေဖန်ခဲ့ကြပါတယ
်။တနင်္လာနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါရှင်။မြန်မာရေးဆွေးနွေးခန်းကိုမထုတ်လွှင့်ခင်အရင်ဆုံးဒီအမေရိကန်ပြည်နယ်အတော်များများကနေပြီးတော့နှစ်90အတွင်းမှာနေကြတာကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါပါ။ဒီကနေ့ဩဂုတ်လ27ရက်နေ့အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း100နီးပါးအတွင်းဆက်ရှာပါပါလုံးဝနေကြတာကိုမြင်တွေ့ကြရမှာပါ။နေကြတဲ့3မိနစ်နီးပါးအချိန်အတွင်းတရှိဇီဝဖြစ်စဉ်ပြောင်းလဲနေရဲ့အပေါ်ရန်လွှာမှာလောင်နေတဲ့ဓာတ်ငွေတွေတိုင်တာဖို့စတဲ့ထူးခြားတဲ့အချက်တွေကိုလေ့လာနိုင်ဖို့အတွက် NASA အကာသသိပ္ပံပညာရှင်တွေပြင်ဆင်နေကြပါတယ်။အမေရိကန်အနောက်ခြမ်းကနေအရှေ့ခြမ်းအထိပြည်နယ်ပေါင်း14ခုမှာတွေ့မြင်နိုင်မဲ့နေကြတဲ့ဖြစ်စဉ်ကိုစောင့်ကြည့်ဖို့လဲမြန်မာຫນွေပွားတွေအပါအဝင်အမေရိကန်တွေစိတ်အားထက်သန်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဒီကနေ့တနင်္လာနေ့ကျရင်ကဘာကိုလဲပတ်နေတဲ့လားကနေနဲ့ကဘာကြားရောက်ချိန်မှာအမေရိကတိုက်ကနေရှိတဲ့ဘက်အချမ်းလှည့်နေမှာဖြစ်လို့အမေရိကန်ပြည်ထောင်စုကနေအပြည့်အဝနေကျက်တာကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒါကြောင့်လဟာနေအောင်ကိုဖုံးကွယ်မဲ့နေကျက်တဲ့ဖြစ်စဉ်ကိုအနောက်ဘက်ပစိဖိတ်ကမ်းရိုးတန်းကနေအရှေ့ဘက်အတ္တလန္တိတ်ကမ်းရိုးတန်းအထိပြည်နယ်အလိုက်နေရာပေါ်မူတည်ပြီးတစ်စိတ်တစ်ပိုင်းဒါမှမဟုတ်အပြည့်အဝမြင်တွေ့ကြရမှာပါ။ရှာရှာပပအပြည့်ဝနေကျက်ချိန်မှာအာကာသသိပ္ပံပညာရှင်တွေအဓိကထားလေ့လာမဲ့အချက်ပေါင်း17ချက်ရှိနေပါတယ်။အဲ့ဒီထဲကအရေးကြီးဆုံးအချက်တွေကိုအမေရိကန်အာကာသစူးစမ်းလေ့လာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ကအခုလိုပြောပြပါတယ
်။အရေးကြီးဆုံးကတော့ဘာလဲဆိုလို့ရှိရင်နေရထက်တဲ့ဒီအနီးအောက်ရောင်ချိန်နောက်မျက်စိနဲ့မြင်ရတဲ့လှိုင်းလျားတွေကိုအလင်းတန်ကရိယာတွေနဲ့တိုင်းကြည့်မှဖြစ်ပါမယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်လနဲ့ကဘာရဲ့ပတ်လန်းချောင်းပြောင်းသွားတယ်နော်။ပြောင်းသွားတာကိုအတိအကျတိုင်းတယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်ကဘာနဲ့နေကြားမှာလရောက်သွားတဲ့အခါကျတော့ဒီအားတက်ရောက်မှုကဘာဆွဲအားနေဆွဲအားလဆွဲအားတက်ရောက်မှုကဘလောက်ထိပြောင်းသွားလဲဆိုတာကိုဒီအချိန်မှာအတိအကျတိုင်းလို့ရပါတယ်။နောက်တစ်ခုကစိတ်ဝင်စားမှုကောင်းတာလုံးဝမှောင်သွားတာပေါ့နော်။မိုင်200ပတ်ဝန်းကျင်လောက်မှာဆက်ဝန်းလောက်မှာဒီလုံးဝမှောင်သွားတာ3မိနစ်လောက်ရပါမယ်မှောင်သွားတဲ့အခါကျတော့ဒီအကောင်ပလောင်လေးတွေဒီအပင်လေးတွေဘလို့ဇီဝပြောင်းလဲမှုဖြစ်သွားလဲဒီအချိန်လေးအတွင်းမှာဆိုတာကိုတိတိကျကျကိုလေ့လာမှာဖြစ်ပါတယ်နောက်တစ်ခုကနေရနေလာတဲ့အယောင်ကြီးကြောင့်ဒီအဖို့အမှတ်ဓာတ်ကြီးကွဲသွားတဲ့အတွက်သွား iron အစွာဖြစ်သွားတာပေါ့ဒီ iron အစွာကအခုလိုကဘာနဲ့နေကြမှာလာဝင်ကွာလိုက်တဲ့အခါကြလို့ရှိလို့ချင်းဒီအရင်အစွာမှာရှိတဲ့ဒီအမှုံလေးတွေရဲ့ဓာတ်တဘာဝပြောင်းလဲမှုဘယ်လောက်ရှိတယ်လဲဆိုတဲ့ဟာကိုလေအခုအချိန်မှာလေ့လာလို့အကောင်းဆုံးဖြစ်ပါတယ
်။ဒါပြင်နေကျက်တဲ့အချိန်အတွင်းအာကာသတဲကမိုင်ပေါင်းကလေးချီအဝေးမှာရှိနေတဲ့ဂျူရီကိုလည်းအာကာသသိပ္ပံပညာရှင်တွေလေ့လာဖို့ရှိကြောင်းဒေါက်တာပဒေတာတင်ကဆိုပါတယ်။အခုလိုအပြေးဝနေကျက်တဲ့ဖြစ်စဉ်ကိုအတိအကျတွေ့ရတဲ့နေရာမှာပြန်ပြီးဖြစ်ပေါ်ဖို့ဆိုရင်နောက်ထပ်နှစ်ပေါင်း360ကြာဆောင်းရမှာဖြစ်ပါတယ်။ဒါကြောင့်သိပ္ပံပညာရှင်တွေအတွက်ဒီကနေ့နေကျက်မဲ့အချိန်ဟာအလွန်ကိုထူးခြားတဲ့ဖြစ်စဉ်လေ့လာဝင်ရတာဖြစ်တယ်လို့လည်းဒေါက်တာပဒေတာတင်ကပြောပါတယ
်။နေနဲ့ကဘာနဲ့တပြင်းနဲ့ဖြစ်နေတဲ့အချိန်မှာကဘာကနေပြီးတော့နေကိုပတ်နေတဲ့အချိန်မှာလကဘာကိုပတ်တဲ့ဟာရက်30မှာတစ်ခါပတ်တဲ့ဟာသွားစောင်းနေတယ်။တပြင်းနဲ့မဟုတ်ဘူးနော်။ဘလောက်ပဲစောင်းလဲဆိုအမှန်ဆုံး5ဒီဂရီပဲစောင်း။အဲ့ဒီ5ဒီဂရီလေးကြောင့်ဒါရင်ဒီလိုပတ်လန်းချောင်းကပြန်ပြီးမထနိုင်တဲ့အချိန်ကရှိတယ်လေအဲ့တော့အနှစ်360မှာတစ်ခါပဲသူကအဲ့နေရာကိုပြန်ရောက်တာအဲ့တော့အဲ့လောက်ရတဲ့အခွင့်အရေးကြောင့်သူတေသနာ လုတ်တဲ့လူတွေအတွက်ကအကောင်းဆုံးအခွင့်အရေးအနေနဲ့ဟိုသူတည်တနာလုတ်ကြတာပေါ့
နေတက်ဖြစ်စဉ်နဲ့ပတ်သက်လို့အမေရိကန်အာကာသစူးစမ်းရေးအေဂျင်စီ NASA ကလည်း website တည်တံဖန်တီးပြီးပြည်သူအများလေ့လာနိုင်ဖို့စီစဉ်ပေးထားပါတယ်မြန်မာနယ်ပွားတွေပါဝင်အမေရိကန်ပြည်သူအများပြားကလည်းနေတဲ့အတွေ့အကြုံကိုစောင့်ကြည့်ဖို့စိတ်အားထက်သန်စွာပြင်ဆင်နေကြပါတယ်။အဲ့ဒီတည်းကဗာဂျီးနီးယားပြည်နယ်မှာနေထိုင်ပြီးနေတဲ့ဖြစ်စဉ်ကိုအပြည့်အဝမြင်ရမယ်။မိုင်ပေါင်း900ကျော်အကွာတောင်ကိုရီလိုင်းနာပြည်နယ်ကိုလံဘီယာမြို့အထိသွားကြည့်တဲ့ကိုဖိုးညံကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။
တော်တော်ပြင်ဆင်တယ်လို့ပြောရမယ်နဲ့တူတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အသည့်တွေရောတငယ်ချင်းတွေရောယုံဝါလူတွေရောတော်တော်များများဒီအတွက်ကိုတော်တော်ပြင်ဆင်နေကြတယ်။အော်ပြီးလို့ရှိရင်ဘာလို့တည်တာလဲဆိုလို့ရှိရင်ဒီနေတက်တာကိုကြည့်ရဲအထူးမျက်နှာဝယ်တယ်ပေါ့အဲ့ဒါကိုအမျိုးသားပေါင်း20 30လောက်ကို online ရောအပြင်မှာရောဝယ်ဖို့ကြိုးစားတဲ့အခါမှာချီးသမျှဟာတွေအကုန်လုံးကုန်ပြီကျွန်တော်ကလွန်ခဲ့တဲ့တပတ်လောက်ထဲကကြိုဝယ်ထားရတယ်နောက်တစ်ခုကကြတဲ့အခါကျအခုကျွန်တော်လမ်းတစ်ရက်ကြိုပြီးတော့ထွက်လာတယ်ပေါ့နော်ကြီးမဲ့နေရာကိုဒီမိုင်ပေါင်း900ကျော်လောက်ရှိတယ်9နာရီလောက်မောင်းရမယ့်နေရာကိုကျွန်တော်တို့လာတယ်လမ်းမှာဆိုလည်းလူတွေကကြည့်ပြတ်နေတယ်စင်းစားတွေ review တွေကလည်းပြောတယ်သူကတစ်ရက်လောက်အနည်းဆုံးကြိုပြီးတော့သွားကြပါမဟုတ်တယ်လေဆိုလို့ရှိရင်နှားလို့မရတော့ဘူးအရင်နေစည်းတီးတက်သွားကြတယ်ပေါ့နော
်ဒီချက်တာကိုမြင်ရနိုင်မယ့် American ပြည်နယ်14ပြည်နယ်ကတော့ Washington, Idaho, Montana, Wyoming, Nebraska, Kansas, Missouri, Illinois, Kentucky, Tennessee, Georgia, North Carolina နဲ့ South Carolina ပြည်နယ်တွေဖြစ်ကြပါတယ်အထူးပြုလုပ်ထားတဲ့မျက်မှန်မပါဘဲကြည့်မိရင်မျက်စိကိုထိခိုက်နိုင်တဲ့အတွက်လဲနေကျက်တာကိုဘေးအန္တရာယ်ကင်းစွာကြီးနိုင်ဖို့အတွက် NASA ကအကြံပြုချက်တွေလည်းထုတ်ပြန်ထားပါတယ်ရှင
်မြန်မာလူလည်းသပိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ NLD အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသဆောင်းမြင်းနေရာမှာတမကအဆောင်းဆောက်လုပ်ဖို့အတွက်ရောင်းတဲ့ဆူရကကျူးပန်းခဲ့တဲ့ပုံမှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီတမကမြင်းနေရာကိစ္စကိုတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။တမိုင်းဝင်တမကမြင်းနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းလူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်။
ခုဆက်ပြီးမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေး82နိုင်ဖို့အဓိကနိုင်ငံရေးဇာတ်ကောင်တွေဖြစ်တဲ့စစ်ဖက်နဲ့အရသာအစိုးရတို့ကြားအပေးအယူဟာညီညွတ်ညီမျှဖြစ်နေဖို့လိုအပ်တဲ့အကြောင်းဥရောပသမဂ္ဂမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးရော်နယ်ခိုဘီယာကပြောပါတယ်။မြန်မာနဲ့ EU တန်တမန်ရေးကူတန်ဆက်ဆံမှုအပြည့်အဝဆက်လက်ခဲ့တဲ့2013ခုနှစ်မှာပထမဆုံး EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာခိုဘီယာဒီလကုံမှာသူရဲ့လင်းနှစ်တာတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံကပြန်လည်မထွက်ခွာခင်ဘူရီကနေပြီးဒေါခင်မျိုးသက်ကတွားရောက်တွေ့ဆုံမိမြန်ထားပါတယ်ရှင
်အခုလို VOE ကိုမိမြန်ခွင့်ပြုတဲ့အတွက်တမ္မကြီးကိုကျေးဇူးတင်ပါတယ် EU ကမြန်မာနိုင်ငံမှာတန်ဖွဲ့ကို2013ခုနှစ်မှာတရားဝင်စဖွင့်ခဲ့တော့တမ္မကြီးကပထမဆုံးတမ္မဖြစ်နေတာဝန်ယူခဲ့တာပါဆိုတော့ဒီလေးနှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းကိုယ်တိုင်မြင်တွေ့ရတဲ့မြန်မာနိုင်ငံအကူပြောင်းကာလရဲ့အနေအထားနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲရှင်
First thank you very much for inviting me
အခုလို VOE ရဲ့တွေ့ဆုံမြင်မြန်ခန်းမှာပါဝင်ခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တကယ်တော့ဒီမေကွန်းဟာအလွန်ပဲကြေပြန့်ပါတယ
် It is a daunting task
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စိန်ခေါ်မှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှက်ရှိုင်းလာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြုပြင်ပြောင်းလဲဖို့လုပ်နေတာဟာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန့်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ဖြည်းဖြည်းနဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါဟာတကယ်ကိုကြီးမားတဲ့လုပ်ရပါ။ဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေကြတဲ့အချိန်ထဲမှာပဲချိန်နဲ့အမျှလုတ်ကန်ဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလုတ်ဆောင်ခဲ့တာတွေကိုပါတခုကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ် EU ထဲမှာလည်းအခုပြောင်းကာလကို ဖြတ်တန်းနေရတဲ့နိုင်ငံတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့ပြည်သူ့ဘောဆောင်တဲ့ချင်းကမှုမျိုးကိုပဲအမြဲလှုပ်ဆောင်ပါတယ်
။ကျွန်မသတိထားမိတာတစ်ခုကိုပြောရရင် Righteous သတင်းဆောင်မတစ်ခုထဲမှာတမ္မတ်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်စကားအစီး2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတမ္မတ်ကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပြရစေ
Well first as you say this was a private letter from the European Union and
ဟုတ်ကဲ့ပါပထမဆုံးပြောချင်တာကဒီစာဟာကျွန်တော်ပြောသလိုပုံကိုရေးအရာပေးတဲ့စာပါ EU နိုင်ငံတွေအားလုံးရဲ့တမ္မတ်ကြီးတွေနဲ့ EU ကမြန်မာနိုင်ငံရဲ့စီးပွားကူတန်းရေးဝန်ကြီးကိုပေးတဲ့စာပါဒါဟာဝေဖန်ပြစ်တင်တဲ့စာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချိန်ချင်းထိုင်ခဲ့ကြတော့ပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေခြင်းလို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူးအကြံပေးတဲ့စာပါခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြင်သာမှုပါပါတယ်လူထုအတွက်လုတ်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်ဒါတွေမကပါဘူးပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်စက်မှုလုပ်ငန်းတွေအောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါဒီဘတ်စကားကိစ္စကိုဥတီပြောတာမဟုတ်ပါဘူးအခြေခံမှုကိုခြုံပြီးတော့ပြောထားတာပါကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့ EU စံတွေကိုချပြတာဖြစ်ပါတယ
်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူထုအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးချင်ပါသလဲ
ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူးကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံမှန်လေးလေးဆွေးနွေးပါတယ်လှုပ်တဲ့ idea တွေကိုပေးပါတယ်ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်ရမှာပါမြန်မာဟာ EU နဲ့အတော်တူပါတယ်လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနမူနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
် So what you အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပေါ်မှာသမ္မတကြီးကဘယ်လိုမြင်ပါသလဲရှင
် It's a very complex process. I have done many peace processes or conflict processes in my career.
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်မှာနေပေါင်းများစွာနိုင်ငံပေါင်းများစွာမှာလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လှုပ်သက်တလျှောက်မှာပြည်ပခါတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါ။ဒါကြောင့်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကိုင်နေတာကိုတွေ့ရတော့အတော်ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ။နောက်တစ်ခုကျွန်တော်ကြိုးစားတာကစစ်ဖက်နဲ့အရတားအစိုးရတို့ကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေတဲ့အချက်ပါ။ဒါဟာတိတ်ကိုရည်ကြည့်ပါတယ်ဒီနှစ်ခုဟာနိုင်ငံရေးဇက်ကောင်တွေပါနိုင်ငံတွေကိုကြည့်ရင်စစ်တပ်ကနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိပါအောင်ကာကွယ်ကြတာဖြစ်ပေမဲ့လို့ဒီနိုင်ငံမှာတော့စစ်တပ်ကနိုင်ငံရေးကဏ္ဍမှာပါနေတာပါဒါကြောင့်လဲအရတားအစိုးရကစစ်တပ်နဲ့ပူးပေါင်းနိုင်မဲ့နီလန်းတွေကိုရှာပြီးတော့ရပ်တည်နိုင်အောင်ကြိုးစားနေတာတွေ့ရပါတယ်ဒါပေမဲ့အဲ့ဒီလိုလှုပ်တဲ့နေရာမှာတစ်ဖက်ကရှစ်တလန်းတိုးရင်နောက်တစ်ဖက်ကလည်းတလန်းတိုးဖို့လိုနေပါတယ်အခုဆက်ဆံရေးကိုကြည့်ရင်အပေးယူလှုပ်တာညှိနှိုင်းလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့ဧကွန်ထုတ်เสียဖြစ်လာပါတယ်တကယ်တော့ရှေ့ကိုတိုးနိုင်ဖို့ဆိုတာနှစ်ဖက်စလုံးမှာတာဝန်ရှိပါတ
ယ်မြန်မာနိုင်ငံရှေ့ကိုဆက်ပြီးရှောက်ရမှာဒီချက်ကအဓိကအချက်လို့ထင်ပါတယ
် It is one of the most difficult things yes
ထင်ပါတယ်တကယ်လည်းဟုတ်ပါတယ်နှစ်ဖက်အပေးယူမျှတမှုရှိမှရှေ့ဆက်လှမ်းနိုင်မှာပါဒါဟာလုံနေတဲ့အလုပ်ကံတွေထဲမှာအခက်အခဲဆုံးတစ်ခုပါတကယ်တော့နိုင်ငံတစ်နိုင်ငံမှာစစ်ဖြစ်နေရင်ဒီနိုင်ငံရဲ့စီးပွားရေးဟာလည်းစစ်စီးပွားရေးပဲဖြစ်မှာပါဒီလိုစစ်စည်းဝါးရေးဟာလည်းဘရောမတိုင်းပြည်အတွက်အကျိုးစီးပွားဖြစ်မလာပါဘူးနိုင်ငံအတွက်အကျိုးမဖြစ်သလိုလူထုအတွက်လည်းအကျိုးမဖြစ်တဲ့စီးပွားရေးပါလူတစုအတွက်ပဲအကျိုးဖြစ်စေလိုပါဒီခါမှာဒီလူတစုဟာလည်းအကျိုးမျှရှိနေတာမို့လို့စစ်ပွဲတွေဆက်ရှိနေသည်ပြီးအဆင်ပြေနေပါလေဒါကြောင့်ဒါမျိုးမဖြစ်အောင်လို့ငြိမ်းချမ်းရေးရဖို့လုပ်ရမှာပါဒါကအချက်တစ်ချက်ပါ
မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းကာလစီးပွားရေးအခြေအနေနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအနေအထားပေါ်မှာရောဘလို့မြင်ပါတယ
်ပြီးခဲ့တဲ့တနှစ်တာကာလမှာအဲ့လမ်းကြောင်းကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တိုးတက်လာတာကိုတိတိသားသားတွေ့ရပါတယ် စီးပွားရေးလမ်းပွင့်လာတယ်လို့ပြောလို့ရတယ်လို့လွတ်လပ်လာပြီးတော့လွတ်တော်တွေကလည်းဥပဒေအတော်များများကိုပြန်လဲတုံ့တက်တာတွေတွေ့ရပါတယ်။လှုပ်ရှားတွေအများကြီးရှိနေသေးပေမဲ့လည်းနိုင်ရှင်ပြောရင်တိုးတက်လာတာကိုတွေ့ရပါတယ်။အားလုံးကိုခြုံပြောရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးကအတော့ကိုအလားအလာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။အခွင့်အလမ်းရောအလားအလာပါကြီးကြီးမားမားရှိနေတာပါ
။ရခိုင်ပြည်ထောင်နယ်ပတ်သက်ပြီးတော့ဘယ်လိုမြင်ပါသလဲ2012ခုနှစ်ကနေစခဲ့တာဖြစ်ပြီးတနေ့တခြားအခြေအနေကပိုပြီးဆိုးလာတယ်လို့ဖြစ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတမ်မတ်ကြီးရဲ့အမြင်ကိုသိပြရစီရှင်
။ Well, Rakhine is yet another issue that adds to the magnitude of the challenges Myanmar.
ရခိုင်ပြည်ထောင်နယ်ဟာကျွန်တော်တို့ပြောခဲ့ကြတဲ့ကြီးမားတဲ့စိန်ခေါ်မှုကြီးတွေကအခုထိမဖြေရှင်းနိုင်သေးတဲ့နောက်ပြည်ထောင်နယ်တစ်ခုပါ။ဒါဟာအတော်ဆိုးရင်ရတဲ့ပြည်ထောင်ကြီးတစ်ခုပါ။ဒါဟာနိုင်ငံတကာကတင်ဆိုးရင်နေတာမဟုတ်ပါဘူး။ဒါဟာမြန်မာနိုင်ငံအစိတ်အပိုင်းတစ်ခုရဲ့တည်ငြိမ်အေးချမ်းမှုလုံခြုံမှုဆိုင်ရာပြဿနာမျိုးလို့မြန်မာနိုင်ငံကိုယ်တိုင်ကလည်းစိုးရိမ်နေတာပါ။စိတ်မကောင်းစရာကအခုလိုဖြစ်နေတဲ့တင်းမာမှုကဆက်ပြီးတော့ရှိနေတယ်လို့ပိုတိုးလာတဲ့အဖြစ်ပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာနေကြားဆောင်စခန်းအတိုက်ခိုက်ခံရမှုကအခြေအနေတစ်တရက်ကိုဖန်ပြီးလိုက်တာပါ။ဒါဟာအာဏာပိုင်တွေအတိုက်ခိုက်ခံရတာမျိုးလို့ EU ကရှုံချပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကလက်တုံ့ပြန်တယ်ဆိုတဲ့သတင်းတွေထွက်နေတာအတွက်တော့တိတ်ကိုစိုးရိမ်မိပါတယ်။အခုလောလောဆယ်မှာဒုတိယသမ္မတဦးဆောင်တဲ့အဖွဲ့ကအစင်းခန်းစာထွက်လာပြီးဖြစ်ပြီးတော့အနာဂတ်အတွက်ဘာတွေလုပ်ဖို့လိုမယ်ဆိုတာကိုဆွေးနွေးဖို့ပန်ကြားထားပါတယ်။ဒါပေမဲ့မကြာခင်မှာတင်သွင်းမဲ့မစ္စတာကိုဘီအာနန်ရဲ့အစင်းခန်းစာကိုစောင့်ကြည့်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပြဿနာရဲ့အရင်းမြစ်ကိုဘယ်လိုဖြေရှာမယ်ဆိုတာတွေနဲ့အကြံပေးချက်တွေအများကြီးပါဝင်နိုင်လို့ပ
ါ။ I believe that one needs to do something about Rakhine.
အခုတတိထားမှာကအစွန်းရောက်မှုဟာအစွန်းရောက်သူတွေကိုဖိတ်ခေါ်တယ်လို့ဖြစ်နေတယ်ဆိုတာပါပဲ။တကယ်လို့လူတွေမှာမျှော်လင့်ချက်ကင်းမဲ့ပြီးတော့အနာဂတ်မရှိဘူးဆိုရင်အစွန်းရောက်လာနိုင်တယ်လို့တခြားအစွန်းရောက်တွေကိုလည်းဖိတ်ခေါ်တယ်လို့ဖြစ်တတ်ပါတယ်။အခုချိန်ဟာဒါကိုထိန်းနိုင်သေးတဲ့အချိန်ပါ
။နောက်တစ်ခုကတော့နိုင်ငံခြားဆက်ဆံရေးအကြောင်းပါ။မြန်မာနိုင်ငံဟာ EU တို့ American နဲ့အနောက်နိုင်ငံတွေထက်တရုတ်နိုင်ငံကိုပိုပြီးမျက်နှာသာပေးတယ်လို့ထင်ပါသလား။တကယ်လို့ထင်နေဆိုရင်ဘယ်လိုနည်းနဲ့ချိန်ခွင်ရှာပြန်ပြီးညှိဖို့စဉ်းစားထားပါသလဲ
။ပြောရရင်မြန်မာနဲ့ဥရောပသမဂ္ဂကြားမှာခိုင်မာတဲ့မိတ်ဆွေဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ဒီနိုင်ငံရောက်လာချိန်မှာမြန်မာကအတူလက်တွဲလုပ်ကိုင်ခြင်းကြောင့်ပုံမှန်လင်းလင်းပြသခဲ့တာမို့လို့တကယ်ကိုလေးစားမိပါတယ်။အမှန်ပြောရရင်ဒီလိုပုံစံမျိုးကိုကျွန်တော်လုံးဝမျှော်လင့်မထားပါဘူး။ဘာဖြစ်လို့လဲဆိုတော့ EU ကမြန်မာအပေါ်မှာအရေးယူတန်ခတ်မှုတွေရုပ်သိမ်းပြီးပြီးချင်းမှာပဲဒီကိုလာရတာမို့လို့ကျွန်တော်ကိုရန်သူတစ်ဖွဲ့ဆက်ဆံမယ်လို့ထင်ထားလို့ပါ။တကယ်တော့အရေးယူမှုတွေပထမဆုံးရုပ်သိမ်းပေးတဲ့ EU အဖြစ်မြန်မာကအတိအမှတ်ပြုခဲ့တာဖြစ်ပြီးတော့ EU ကလည်းအပြောင်းအလဲကိုယုံကြည်တာမို့လို့နိုင်ငံရေးရလှုပ်ဆောင်မှုအမြဲတမ်းတွန်းအားပေးခဲ့တာပါ။တစ်ချိန်တည်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဒီနိုင်ငံတွေမှာရှိတဲ့လုပ်ငန်းရှင်တွေကိုမြန်မာနဲ့ဆက်ဆံမှုတိုးလုပ်ဖို့လမ်းဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့ EU ကအဝေးမှာရှိနေတာဖြစ်ပြီးတော့မြန်မာကသူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေနဲ့ပူပြီးတော့ဆက်ဆံရတာသဘာဝကျပါတယ်။ဒါကြောင့် EU အနေနဲ့ဘာချင်းခွင်ရှာမှညှိနေစရာမလိုပါဘူး။မြန်မာကသူကြိုက်တဲ့သူရွေးခွင့်ရှိပါတယ်။ဒါပေမဲ့ဥရောပနဲ့အနောက်နိုင်ငံတွေကနိုင်ငံရေးရအစံတန်ဖိုးတချို့ကိုစောင့်ခြင်းပေးနေပါတယ်။မြန်မာလူထုကလည်းသူတို့စံတာအမှန်ကို2015ရွေးကောက်ပွဲကနေပြခဲ့ကြတာပါ
။တမန်ကြီးကအခုတာဝန်ကုံဆုံးတော့မှာမဟုတ်မကြခင်မှာပဲမြန်မာနိုင်ငံကနေပြန်ပြီးသွားတော့မှာပါ။မြန်မာနိုင်ငံကိုဘယ်လိုများအမှတ်ရနိုင်မှာပါလဲ
။မြန်မာ
Look, I spent 4 years of my life here.
ဒီနိုင်ငံမှာကျွန်တော်၄နှစ်နေခဲ့ရတော့ပါ။နေရတဲ့ကာလကလည်းတကယ်ကိုအပြောင်းလဲကာလဖြစ်နေပါတယ်။ဒါအပြင်အပြောင်းလဲရဲ့အစပိုင်းအချိန်ဖြစ်နေတာမို့လို့ဒီလိုအချိန်မျိုးမှာရှိနေခဲ့ရတဲ့အတွက်ဂုဏ်ယူမိသလိုမိတ်ဆွေအဖြစ်နဲ့တဆွမ်းတလောက်ကူညီတွေပေးနိုင်ခဲ့ပါတယ
်။ Back and I told him Myanmar lu myo go chite.
So this is ဒီနိုင်ငံသားတွေကိုကျွန်တော်ချစ်တယ်။မြန်မာနိုင်ငံသားအလုံးကြီးပွားချမ်းသာပြီးတော့ကံကောင်းကြပါစေလို့ဆုတောင်းပေးပါတယ်။
မြမအရေးဆွေးနွေးခန်းကိုတင်းငွေနေညပိုင်းမှာအသစ်နားစင်နိုင်ပြီးအခုလိုတင်းင်းလာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင
် DOE မြမပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။တနင်္လာနေ့မနက်ဖြန် voa american တန်ရဲ့ဩဂုတ်လ22ရက်မနက်9:00နာရီထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကို line to meter 32 40နဲ့49ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကတော့
ပြီးခဲ့တဲ့လပိုင်းကအငှားကားတစ်စီးကိုအသုံးပြုပြီးညဘက်တပြန်လိုက်တိုက်တဲ့အဖွဲ့တစ်ဖွဲ့ကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်။တရားခဏ်ဒီဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲ့
ကမှဒူးစရိုက်မှုတွေပို့ထူပြောလာနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုတော့အရင်ဆုံးမှအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြည့်ရအောင်ပါရှင်။
ပါရှင် VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့အရင် VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနဲ့စကြင်ပါတယ်။Facebook ပေါ်မှာရေးလာကြတဲ့သောရရှင်တချို့ရဲ့စာနဲ့စာပါမယ်။ Consent to ဆိုတဲ့သောရရှင်ကရေဒီယိုပဲနားထောင်ကြည့်တာများပါတယ်တဲ့။ VOE ကို Facebook ကနေ live မသေးစားလို့ပါတဲ့။ VOE မိသားစုအားလုံးကျန်းမာချမ်းသာကြပါစေ။ကျေးဇူးတင်ပါတယ်လို့ပြောပါရစေ။ဟုတ်ကဲ့ပါ။ဘယ်ကပဲနားထောင် VOE အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်။ Radio ကဆိုရင်တော့လေဒီလိုင်းကောင်းတဲ့နေရာတွေမှာတိတ်ချနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနေလို့ပါပဲရှင်ဒီ Facebook Internet လိုင်းကောင်းတဲ့နေရာတွေမှာတော့တိတ်ချနားထောင်လို့ရတာပါကျွန်မတို့ဘက်ကတော့အစင်မြင်ရေဒီယိုကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံလိုင်းကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နှောင်ချိုးချိုးဆိုတဲ့သောရရှင်ကတော့ VOE လိုသတင်းဌာနရှိရာကောင်းပါတယ်တဲ့ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူးတကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူး။ရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိတာပါနော်။ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့ပဲအမှားခံချင်ပါတယ်။ကိုလေးဆိုတဲ့သောရရှင်ကတော့ VOE ကိုစိုက်နှစ်သက်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်ပါ။တမိုင်းကြောင်ကောင်းအောင်လုပ်ကြပါတမိုင်းကြောင်ကောင်းအောင်နေထိုင်မှလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအလုံးတင်ကန်းစာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOE ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျမတို့ဒီအစီအစဉ်ရဲ့အောက်ဖက်ဒီမှတ်ချက်ပေးရန်အကွက်မှာလာပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုဒီနေ့ဟိုအလုံးစုစည်းပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်နော်ဇူလိုင်လမှာဖြစ်ပွားပြီးတော့မြန်မာနိုင်ငံကလူထုအကြောင်းမှလည်းအတော်လေးကိုရုပ်ရုပ်တက်တက်ဖြစ်သွားစေတဲ့ကျန်းမာရေးစိုးရင်ထိတ်လန့်မှုကြီးတစ်ခုဖြစ်တဲ့ဒီ H1N1 တုတ်ကွေးနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ဒီသတင်းမှမှာတုံ့ပြန်ရေးသားလာတာကတော့ကျမတို့စီကနေပြောဒီ H1N1 ရာသီပြောင်းတုတ်ကွေးဖြစ်တဲ့ဆိုဆိုချင်းပဲရာသမျှသတင်းတွေကိုတင်ပြပေးခဲ့ပါတယ်
။ဒီလိုသတင်းတင်ဆက်မှုဟာကာကွယ်ရေးကုသရေးနဲ့ပညာပေးရေးအတွက်ပါအလွန်တန်ဖိုးကြီးတာမှုလူတိုင်းဖတ်ရှုနားဆင်သင့်တယ်လို့ယူဆမိပါတယ်။
ကိုဝင်းမင်းတင်ဆက်ပေးတဲ့ H1N1 ရာသီပြောင်းတုတ်ကိုရုတ်တရက်စတင်ဖြစ်ပွားမှုဆိုတဲ့သတင်းပေါ်မှာသောရရှင်တုံ့ပြန်ရေးလာပါတယ်ရှင်။အခုတော့သောရရှင်နေဒီ VOE မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါရနော်။ဒီတစ်ပတ်တော့ဒီ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100အစီအမသတင်းပတ်အများကြီးနံပါတ်1နေရာကိုယူထားတဲ့သတင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီသတင်းကိုတစ်ခါလဲထုတ်လွှင့်ပေးပြီးသွားပါပြီ။ Despacito ဆိုတဲ့ဒီသတင်းကို Louis Fonsi နဲ့ rapper Daddy Yankee တို့ကတီးဆိုပြီးတော့သူတို့ကမှ Justin Bieber ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်။မေလ29ရက်နေ့သတင်းပတ်ကစပြီးတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1ချိတ်သွားပြီးတော့ဒီ Despacito တခြင်းကအခုဩဂုတ်လ14ရက်နေ့မှာစတဲ့သတင်းပတ်အထိသတင်းပတ်ပေါင်း14ပတ်ဆက်တိုက် Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1နေရာကိုဘယ်သူကမှမပေးဘဲနဲ့ယူထားတာပါ တချင်းကောင်းစဉ်ကအင်္ဂလိပ်လိုဘာသာပြောင်းတော့ slowly နည်းနည်းလေးလို့အဓိပ္ပာယ်ရပါတယ်စပိန်ဘာသာနဲ့တည်ဆိုတဲ့ဒီတချင်းကို Puerto Rican Pop အဆိုတော့ Luis Fonsi ကတည်ဆိုထားတာဖြစ်ပြီးတော့ Puerto Rican Rapper Daddy Yankee နောက်ပြီးတော့ကနေဒါအဆိုတော့ Justin Bieber တို့ပါဝင်ပြီးတော့အားဖြင့်တည်ဆိုပေးထားတာပါ Reggae ဂီတပုံရွယ်တဲ့ Pop တချင်းဖြစ်ပြီးတော့နိုင်ငံပေါင်း43နိုင်ငံမှာထိတ်ဆုံးရောက်တဲ့တချင်းဖြစ်ပါတယ်အဲ့တချင်းရဲ့ထူးခြားချက်ကတော့စပိန်ဘာသာစကားနဲ့အများဆုံးတည်ဆိုထားတဲ့တချင်းတစ်ပုဒ်ဒီ1996ခုနှစ်နောက်ပိုင်း Billboard Hot 100အစီအမံပထမဦးဆုံးထိပ်ဆုံးရောက်တဲ့အဖြစ်ပါပဲ1996ခုနှစ်ကတော့စပိန်လိုတည်ဆိုထားတဲ့ Margarita တချင်းကနံပါတ်1ကိုရောက်ခဲ့တာပါအဲ့နောက်ပိုင်းမှာအင်္ဂလိပ်တချင်းတွေပဲနံပါတ်1ထိတာဖြစ်ပါတယ်နောက်ပြီးဒီတချင်းကအလွတ်တန်းဂီတပုံစံ Radio တချင်းစီးရဲမှာနားထောင်သူပေါင်း149သန်းနဲ့ပထမဦးဆုံးအချိန်ထိပ်ဆုံးရောက်တဲ့အင်္ဂလိပ်ဘာသာနဲ့မဟုတ်တဲ့တချင်းလည်းဖြစ်ပါတယ်ရှင်ဒီလောက်နာမည်ကြီးနေတဲ့တချင်းလေးကိုနောက်တစ်ခါပြန်ပြီးတော့နားထောင်ကြရအောင်ပါ Luis Fonsi Rapper Daddy Yankee နဲ့နောက်ပြီးတော့ Justin Bieber အားဖြည့်ပြီးတည်ဆူထားတဲ့ Despacito ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ပါအောင်နော် Come and move in my direction So thankful for that it's such a blessing yeah Turn every situation into heaven yeah Oh, oh you are My sunrise on the darkest day Got me feeling some kind of way Make me wanna savor every moment Slowly, slowly You fit me, telling me love how you put it on Got the only key, know how to turn it on The way you never lie, my ear, the only words I wanna hear Baby, take it slow so we can last long Tú eres el imán y yo soy el metal Me voy acercando y voy armando el plan Solo con pensarlo se acelera el pulso Oh yeah Ya, ya me está gustando más de lo normal Todos mis sentidos van pidiendo más Eso hay que tomarlo sin ningún apuro Despacito Quiero respirar tu cuello despacito Deja que te diga cosas al oído Para que te acuerdes si no estás conmigo Despacito Quiero desnudarte a besos despacito Firmo en las paredes de tu laberinto Y hacer de tu cuerpo todo un manuscrito Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100စီမှာသတင်းပတ်14ပတ်ဇက်တိုင် American စီထိတ်ဆုံးမှာနေရာယူထားတဲ့အင်္ဂလိပ်ဘာသာနဲ့တည်ဆူထားတာမဟုတ်တဲ့ Despacito ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါနောက်ပိုင်းမှာတော့သောရရှင်တွေအတွက်ဒီသောရရှင်တွေသဘောကျမယ်မြန်မာတချင်လေးတစ်ပုဒ်နဲ့မြေတားဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့သောရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာသောရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့သောရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ဇလိုင်းလအကုန်ပိုင်းမှာတင်ဆက်ပေးသွားတဲ့မြန်မာပြည်သွားဒေါ်လာဆိုတဲ့မေးမြန်းခန်းပေါ်မှာရေးလာတဲ့သောရရှင်တွေရဲ့အစားတွေလည်းရရှိပါတယ်။ဒါကတော့ကျမတို့ဒီ VOA မြန်မာဌာနကအန်ကယ်ဦးကျော်စန်းသာဇလိုင်းလတော့ကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ပြန်လာမှာသူ့ရဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့မြမရေးဆွေးနွေးခဲ့မှာဒေါခင်ဆိုးဝင်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။သောရရှင်ဆွေတင်းကဒီသတင်းပေါ်မှာပြောလာတာကတော့
ဦးကျော်စန္ဒာရဲ့အမြင်နဲ့ဖြေကြားချက်တွေကကောင်းပါတယ်။ပြည်သူတွေကိုယ်တိုင်အမြင်တွေပြောင်းပြီးကိုတက်နိုင်တဲ့ဘက်ကဝိုင်းလုံနိုင်မှကောင်းနိုင်မယ်လို့ထင်ပါတယ်
။ဇူလိုင်လတုန်းကပဲတင်ဆက်ပေးသွားတဲ့နောက်ထပ်သတင်းတစ်ခုဖြစ်တဲ့တာဝန်သိတဲ့ယင်းနီမြုံနယ်မှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ29ရက်နေ့ကဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့ကိုစန်းလွင်ကတော့မျှော်လင့်ချက်ရောင်ကြည်တန်းနေပါပြီလို့အခုလိုဆိုလာပါတယ်။
ဒီတင်ပြတဲ့သတင်းဟာမှန်ကန်တာမို့လက်ခံကြရမှာပါမလဲမသိတူးတက်လာမယ်လို့ယုံကြည်ပါရယ်အာယုံတက်တာကိုမြင်နေရပါပြီတေချာပေါက်နေထွက်တော့မှငင်းလို့မရဘူးဆိုတာနိုင်ငံသားအားလုံးသိစေချင်ပါတယ
်အငယ်ဦးအောင်ခင်တင်ဆက်ပေးသွားတဲ့တာဝန်သိရဲ့ယင်းနီမြုံနယ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသက်ချက်ပေါ်မှာဒီသောရရှင်ကဒီမျှော်လင့်ချက်ရောင်ကြည်တမ်းပါပြီလို့ရေးလာပါရယ်ရှင်သောရရှင်ရဲ့စာရီးပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မ မြမအတိချစ်တော်ရရှင်နေအတွက်ဒီကွယ်လွန်သွားတာ73နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့ထူးဝင်တင်အမှတ်တရထူးဝင်တင်ရဲ့တခြင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာဒီတခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဒီတစ်ပတ်တော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့မှာကွယ်လွန်သွားတာ73နှစ်ပြည့်သွားပြီဖြစ်တဲ့ကျမတို့အားလုံးတိတ်ပြောကြိုက်ကြတဲ့ Twin Tin Daily တစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်နော်။အခုလ14ရက်နေ့တုန်းကတော့ဒီ Facebook စာမျက်နှာပေါ်မှာကိုထူးဝင်တင်ရဲ့ပြေသက်တွေတော်တော်များများပဲဒီသူဆုံးပါသွားတဲ့ပုံမှာသူ့ကိုဒီ7နှစ်ကျော်ခဲ့ပြီမဲ့သူ့ကိုအထူးအောက်မေ့တရားနေစေဖြစ်ကြောင်းနောက်ပြီးတော့သူ့ရဲ့တခြင်းလေးတွေအမှတ်တရတီးဆိုတာမျိုးနောက်ပြီးတော့အခမ်းအနားလေးတွေကျင်းပတာမျိုးလုပ်ပြီးတော့အမှတ်တရစာလေးတွေလည်းရေးကြတဲ့သတင်းတွေတင်လာတာတွေ့ရပါတယ်မော်လမြိုင် Daily ဆိုတဲ့သတင်းတိုလေးမှာထွေတဲ့ကွယ်လွန်ခြင်း73နှစ်ပြည့်အမှတ်တရမော်လမြိုင်မှာကျင်းပလို့ရေးထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့တေးရီတီဆိုထွေတဲ့အမှတ်တရဂုံပြူပွဲကိုမော်လမြိုင်တက္ကသိုလ်အနီးကအလင်းလိုင်ကဖေးမှာဩဂုတ်လ14ရက်နေ့ကကျင်းပခဲ့တာပါတဲ့။ထွေတဲ့ရဲ့တခြင်းတွေကိုလူငယ်တွေကတီဆိုဂုံပြူခဲ့သလိုကြပြားတွေလည်းရွတ်ဖတ်လို့ဂုံပြူခဲ့ကြပါတယ်လို့ရေးထားပါတယ်။နောက်ပြီးတော့လင်းအာကာဆိုတဲ့ဒီသတင်းတောက်တယောက်ရဲ့စာမျက်နှာမှာတော့သူကလည်းကိုထွေတဲ့ရဲ့ပြည့်တက်ဖြစ်ပုံရပါတယ်နော်။ဂီတနဲ့ဖျားနဲ့စကားပြောခြင်းနဲ့ဆိုရဲသူ့ရဲ့ဆောင်းပါးကိုနမကျော်ကြားနေတဲ့ဆောင်ကဖော်ပြတဲ့ကြောင်းသူ့ရဲ့ post လေးမှာရေးထားတာလည်းတွေ့ရပါတယ်။အဲ့ဆောင်းပါးလေးလည်းဖတ်လိုက်ရပြီးတော့ထူးရင်တင်ကိုအထူးပဲပို့ပြီးတော့အောက်မေ့သတိရမိပါတယ်နော်။အားလုံးနဲ့ထပ်တူခန်းစားရမယ်လို့မျှော်လင့်ပါတယ်။ဒီတစ်ပတ်တော့ထူးရင်တင်ရဲ့ပထမဦးဆုံးအခွေဖြစ်တဲ့나이ဘော်ကမြေရီစင်များတွေကတချင်းလေးတစ်ပုတ်နဲ့ဖြောပြပေးခြင်းပါတယ်။ကျမတို့ဒီဝိုင်းတော်သားကိုရန်နိုင်ရွေးပေးတာလည်းဖြစ်ပါတယ်။သူရွေးပေးတဲ့တချင်းလေးကလည်းဒီထူးရင်တင်ဆုံးမကွယ်လို့မှုကိုအားလုံးအောက်မေ့သတိရနေကြတာနဲ့တိုက်ဆိုင်လို့ကျမဒီတချင်းလေးကိုဒီထုတ်လွှင့်ပေးဖို့လဲဆုံးဖြတ်ခဲ့ဖြစ်ပါတယ်။ဝေးသွားတဲ့အခါဆိုတဲ့ထူးရင်တင်တီးဆိုထားတဲ့တချင်းလေးကိုအားလုံးနှစ်ချိုက်ခန်းစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
나게부르어제가나장래가야유고염피나이다데인데마잔잔잔이야나이파인콩간외퇴자매에묘뼈잔미세야잔마외도데카매나마
ွဲလွန်နာဆယ်စုနှစ်တခုကျော်သွားပြီဆိုပေမဲ့တခြင်းတွေကအစ်စ်အတိုင်းဖြစ်နေစေပြီးရတဲ့ရင်ကိုထိရှာစေစေကိုလင်းအားကပြောသွားတဲ့စကားနဲ့ဆိုရင်တော့ဂီတနတ်ဖျားထူရင်တန်တယောက်ကောင်းမွန်တဲ့ပုံပွားမှာတည်ရှိနေပါစေလို့တောင်းဆုပြုပါရနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။မရေတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာခန္ဓာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ရန်ကုန်မှာဒုစရိုက်မှုတွေပိုပြီးတော့ထူပြောလာနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါရဲ့ရှင်။
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မနက်၄နာရီ3နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG Store ဆိုင်ကိုလူငယ်တစုဝင်ပြီးဓားမြတိုက်ပါတယ်။လူငယ်တွေလို့သိလိုက်ရတာကနောက်ပိုင်းအဲ့ဒီဆိုင်ရဲ့ CCTV ကင်မရာကိုရဲတပ်ဖွဲ့ကစစ်ဆေးပြီးနောက်သိရတာပါ။ဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓားမြတိုက်လူရဲမှုတရားခဏ်တွေဖမ်းဆီးရမိပါတယ်။နောက်ဆက်တွဲအမှုတွေနဲ့တရားခဏ်တွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရGNG Store ဆိုင်5ဆိုင်ဓားမြတိုက်ခံရတာကိုဖမ်းဆီးရမိတာပါအလားတူပါပဲပြီးခဲ့တဲ့လပိုင်းကအငှားကားတစ်စီးကိုအသုံးပြုပြီးညဘက်ဓားမြတိုက်တိုက်တဲ့အဖွဲ့တစ်ဖွဲ့ကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်တရားခဏ်ဒီဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲ့တွေကျူးလွန်ခဲ့တဲ့အမှုပေါင်း28မှုရှိတယ်ဆိုတာသိလာရပါတယ်ဒါတွေကိုကြည့်ရင်ရန်ကုန်မှာဖြစ်ပွားခဲ့တဲ့မှုခင်းကြီးတွေအတွက်ဘလောက်တောင်များနေသလဲတခုခုမိလိုက်မှနောက်ဆက်တွဲအများကြီးကျူးလွန်ခဲ့တာတွေပေါ်ထုတ်နိုင်တာကိုကြည့်ရင်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ဘလောက်ကျဆင်းနေပြီလဲဆိုတာကိုလည်းမှန်းဆနိုင်ပါတယ်။ရန်ကုန်မှာဒုစရိုက်မှုတွေပိုထူပြောလာနေပြီလား။ဒီအတွက်ဘာတွေလုပ်သင့်တယ်လဲဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။ GNG Store ဆိုင်တွေဓားမြတိုက်လူရဲခံရမှုနဲ့ပတ်သက်ပြီးဓားမြတိုက်လူရဲသူတွေဟာမယန်းကုန်းမြို့နယ်မှာနေထိုင်သူတွေဖြစ်ကြပြီးအုပ်စုလိုက်ကားတစီအသုံးပြုကဓားမြတိုက်လူရဲမှုတွေကျူးလွန်ခဲ့ကြတယ်လို့သိရပါတယ်။ပြမှုကျူးလွန်ရာမှာတယောက်ကပဝင်းကျင်အခြေအနေကိုစောင့်ကြည့်တည်င်းပေးတယောက်ကအယောင်စီးဝန်တန်းကိုဓာတ်နဲ့ထောက်ကြံသူတွေကအန်စဲတွေကရောင်းရငွေတယ်လီဖုန်းငွေဖြည့်ကတ်တွေဆိုင်တွင်းရှိနေသူတွေရဲ့မိုဘိုင်းဖုန်းဝန်တန်းတွေရဲ့လက်ဝတ်လက်စားစတာတွေကိုလူရက်ခဲကြတာဖြစ်ပါတယ်အခုဓမြမှုတွေနဲ့ပတ်သက်လို့စုစုပေါင်း9ယောက်ဖမ်းဆီးထားပြီး2ယောက်ကလွတ်မြောက်နေစေလို့ဆိုပါတယ်အဲ့ဒီ2ယောက်ကိုဖမ်းဆီးရမိရင်နောက်ထပ်အမှုတွေလည်းထပ်ပြီးပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်ပါသေးတယ်။ပြီးခဲ့တဲ့2019ခုနှစ်မေလ2ရက်နေ့တုန်းကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လန်းပေါ်မှာကားတစ်စီးဓားမြအတိုက်ခံရပါသေးတယ်။ဖြစ်စဉ်အချင်းကတော့ခုလိုပါ
။ဗကုမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတူဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေယာဉ်ကွင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားကျင်တယ်ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းဘေးရပ်ပြီးအပေါ့သွားစီပါတယ်အဲဒီချိန်ကယ်လီနာအမျိုးသားအငှားရင်တစည်းသူတို့ကားရှိပိတ်ရက်ကားပေါ်ပါတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပတ်ဆိုင်ရေးဆွဲကျူးငကလက်စွပ်လက်ကင်ဖုံးစုစုပေါင်းတန်ဖိုးကျသိန်း40ကျော်ဘူးအားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်အချိန်ကည9နာရီလောက်ပဲရှိပါသေးတယ်ဓားမြတိုက်ခံရတဲ့မိသားစုအနေနဲ့ဖြတ်သွားတဲ့ဘဲကားစီကမှအကူအညီရခဲ့ပုံမပေါ်ပါဘူးဒီလိုနဲ့ဘကူကအဲ့ဒီမိသားစုဟာမင်္ဂလာတို့မြို့မှာရဲစခန်းမှာအမှုဖွင့်ပြီးပြန်သွားခဲ့ပါတယ် Now Tatala Jo Jama, Yeta Puya, Eddie Mugo, Madorsa Potona Navy, dear Kanibu Pami Kebade.
Amu Pami Bunga Kuluba, Zola Zama, Yangon Dai Shipida Mune, Loga Nemima, Abientan Najinze Mu, Luya Mune, Tatwe Ko, Dai Mong Ko, Abe Lelu Kore, Luzo Diago, Pansi Yamiware, Dugu, Loga Nemi, Yes Kama Chotabi, Amugu, Sisin, Sisinine, Mila Nianiga, Dilemma, Gadzigu, Damia Dite Te, Dubare, Surago, Madotasa, Winkamia Gani, Nauta, Grinset, Dia Canrigu, Pammy Geraba, Eddie Damia Apuema, Lucia Bowenbi, Gedina, Amusa, Ah, Dexi, Dazigu, Nabdi, Luyamu, Damia Murigu, Boma, a low low needle, Julo, Nijadu River, Julo, Durigu, Pansi Biena, Eddie Apuya, Winkanja, Aya, Druha, Natansa Chakuni, Dizimbala, Laukadega, Sapi, Gardazine, Luyamu, Damia Muri, Julo, Gede, Lusuare, Eddie Chingani, Dru, a pancare, John Lale, tea, Yangon Dai, Shipita, Langdaya, the Gomute, Segam Munene, Minglaro Mune Rima, Luyamu, Damia Muba, Nasashi Mugu, Julon Gede, Lusuare. Di also yep, Dimu, Julon Bonigo, a deita, Lila, Sansechi, Julon du Nyara, Luya, Damia Dai Kanyare du Nyara, Luya, Damia Dai Luyare, Pisi Regale, Nyapiavi, Bian Yau Chare, Nia Regale, and Nabia Pinima, a deita babe. Doyai. Asari, a myaji 20 de mugwin dwe lu pyo yin ya nai ma de. Da ba me de ke pyatana ji ga ehri a mu dwe ji ko ye tat pwe ga wariya sai thau pi a te cha pho thau nai chin ma shi ka da ba be. De ke lo da ehri de ga ti yaw hlo ga ma tu ba da tu ti tat a chan phat lu yet mu ma ju lun ka yin ju lun be me ye ga phan mi ka yin phan mi de tai pi lan ma ga ne de mya tai da ko win ma khan ka yin A cook a mood dredgy coolo, Pammy di mamma hobe, Damia apweha, Sabi, Damia di Luya ni Oma, Tilubabe.
Daria Yangoma, Julon at Duzia Moody dega, Osu Nasu, Julon get a lawe pibi, the cha moody, a meow miashini de the loo, Mapotona and the moody le, a miaji shini by the air. A mood do mea pidu dega, Matangalo, Sayemu and Adi lem and Emanova, Tarigo chi, Yangoma, Duzia Moody, Tubiola, Nielo Miana Mabu. Dua lude pimu juno layar yega mega pide alogan shaba mu senyam wede mu sare petanari wo pishin piya ma pidelo yeda po swanye jasine yen wiliya saito mu ane ne yen le pukin pibwa mu tazi kagwe nai ma mahudelo abe amyo pidelo rang pini ba ume dajau yanguma duzia mu tubiola re petanago pishin nai mu asuya gani time bisi waye pumyo tute on lubiya me apien yeda po begale pibin piyole mu de lubo lune bi pipa jau timbiale ya bare
Pokemon Go game, Pokemon Zalandwereka, Zagong Limited, Pikachu Lady, County Aloha, Japan and Yokohama Sekam Yoga, Sidan Lele, Wema, Pawin Senegabare. Pokemon Go Sezu Nipao Miazo, Swellange Jare, Breda Duiha, Duroe, Sitan Lelebuego, Api Gejavare, Yugo Hama Mune, Pokemon Gominiro, Puang Season Gejara Pibido, Natana Segune, Dojo Olambia Pianguene, Madan Zuan Olambia Pianguere Male, Akulo Puerigo, Jimba Jamava, August La Sangayaneti, Pikachu Account Lirine, Patate, Puebam Miazo Gule, Season Jimba Gabido, Pikachu Account Liva, Tongaya La Pawing Gejavare, Menega Chanchi Lide, Pokemon Go Gangazani Ha Soy, Wingwe Yashi Mune, Download Sway Ku Yu Huma, a TJ Sanjay Chodaga Vido, Eddie Gango, Sato Krega, a Kuchanti, the Gabaloma, a J Mount Tan Chowang as a Lauti, Download Swecha Biga Vilo, Gango, Teaching Durega Piova Kanya.
Yente Lu Yino de Ma, Pier Faluha, Jirema. Lehong Sidlu Mu, Chirao Nelegu, Neneve, Losia Lubi, a Taman Pare, Jingo Wusong to Mugu, T Twingabare, a good T Twimu, Nibina, Tejao, Yingo to Maruha, Jirega, Daruarigu, Nika, Tinaibi, the Modiaru, yet Tikai Lemugu, a Tizai, Lila Naimaba, Diwusonga, Jirema, Lehong Sidwadalumu, Pianima, Pibido, Kun Atomi, Yekuzia, Malubao, a good video, Remaro, Yingo to Maruha, Diwusongu, Wutabi, Tena, Chow Tenugu, Lila Niraba, ခြေထောက်နဲ့လက်မောင်းတွေလှုပ်ရှားစရာမလိုပဲရေထဲမှာရေဟုန်စီးပြနေတာပါဒီဝတ်စုံကို Aqua Lung Dream Lab အတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ကောင်းငင်တောင်ဆောင်တွေကခုံချတဲ့နေရာမှာဝတ်ဆင်ရတဲ့လေဟုန်စီးရတဲ့ဝတ်စုံပုံစံမျိုးတီထွင်ထားတာပါခြေထောက်မှာတက်ထားတဲ့ရေရက်တွေနဲ့ခနာကိုနည်းနည်းလေးလှုပ်ရှားလိုက်ရုံနဲ့အလွယ်တကူလမ်းကြောင်းကိုထိမ့်လို့ရတယ်လို့ရေထဲမှာအဝေးကြီးသွားနိုင်ပါတယ်ဒီဝတ်စုံကိုကုန်ပစ္စည်းတစ်ခုဆိုတာထက်အနုပညာဖန်တီးမှုလက်ရာတစ်ခုဖြစ်သတ်မှတ်ပြီးဒီရေငုပ်ဝတ်စုံတောင်ပံတွေကိုဘယ်တော့မှရောင်းချမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့ဆွေရိုင်းအစိုးရကကျင်းပတဲ့ Red Bull Flagship ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်ဒီပြိုင်ပွဲဟာပြန်နိုင်တဲ့ယင်းတစ်မျိုးမျိုးကိုလက်နဲ့တီဆောက်ထားရတာဖြစ်ပြီးတော့မော်စကိုမြို့ကမြစ်ထဲကိုထိုးဆင်းပြရတာဖြစ်ပါတယ်ရင်တွေကိုဘလူးပုံကနေလူအုံနောက်ပုံအထိအမျိုးမျိုးတိဆောက်ထားတာဖြစ်ပါတယ်။ Flutet ကတော့ဂျာမန်ဘာသာစကားဖြစ်ပြီးမိုးပြန်တဲ့နေလို့အဓိပ္ပာယ်ရပါတယ်။ဒါပေမဲ့ဖန်နီးတိဆောက်ထားတဲ့ရင်တွေကတစည်းမမိုးပေါ်မပြန်နိုင်ပဲမြစ်ထဲကိုထိုးဆင်းကြတာဖြစ်ပါတယ်။ရင်ပြန်ကိုဖန်နီးတဲ့အသင်းတွေဟာအဓိကအချက်၃ချက်ကိုစဉ်းစားပြီးတိဆောက်ရပါတယ်။ရင်တွေဟာဘလောက်ဝေးဝေးကိုပြန်နိုင်တယ်လဲဆိုတာရဲ့ဘလို့ပုံစံမျိုးတိဆောက်ပြီးတော့ဘလို့အမှုပညာလက်ရာတွေထည့်သွင်းမလဲဆိုတာတွေပါပြိုင်ပွဲနေ့မှာတော့မြစ်ထဲကိုအရောက်တိဆောက်ထားတဲ့တစ်သားဂုံတရားနေရာကနေမြစ်ထဲကိုမစင်းခင်မှာဖြောပြေမှုပုံစံတွေကိုအဓိကထားပြီးအနိုင်ရှုံးဆုံးဖြတ်ကြပါတယ်ဒီပြိုင်ပွဲကစားနည်းကို1992ခုနှစ်အော်စတီးရီးယားနိုင်ငံဗီယက်နာမြို့မှာစတင်ခဲ့တာဖြစ်ပြီးတော့ကမ္ဘာတဝန်းနှစ်စဉ်နေရာပေါင်း100ကျော်မှာကျင်းပကြပါတယ်ခင်ဗျာ
ကဘာတလွားထူးခြားစံပြသတင်းများပတ်စံကဏ္ဍကိုနားဆင်ကြရတာပါရှင်ခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း10နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုတင်းလာနေမနက်ဖက်ထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းအကြေချုပ်ကိုဦးဆောင်မွေကကြေညာပေးပါအောင်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားရမလဲဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုတနင်္လာနေ့ညမင်းကုန်းမှာသမ္မတဒေါ်နယ်ထရန့်ပြောကြားဖို့ရှိနေပါတယ်ရှေ့ဆက်သွားမယ့်အစီအစဉ်ရဲ့နောက်ဆုံးအခြေအနေကိုဝါရှင်တန်ဒီစီရဲ့မြို့တော်အနောက်တောင်ဘက်မှာရှိတဲ့ဖော့ဒ်မီယာစစ်အခြေစိုက်စခန်းကနေကမ္ဘာစံတော်ကြီးအင်ကာနီတနာယီမှာမင်းကုန်းပြောကြားမှာဖြစ်တယ်လို့သမ္မတအင်ပီရောကပြောပါတယ်မစ္စတာထရန့်အနေနဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ကျင့်သုံးမဲ့မဟာဗျူဟာအစ်စ်ကိုဆုံးဖြတ်ချက်ချပြီးဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျေးမ်စ်မက်ဒစ်ကတနင်္လာနေ့မှာပြောကြားပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့ပြောကြားခြင်းမရှိပါဘူး2014ခုနှစ်တွင်ဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ Umbrella Movement ထိလှုပ်ရှားမှုမှာဥဆောင်ခဲ့တဲ့ဒီမိုကရေစီရေးဆောင်ရွက်လှုပ်ရှားသူ3ဦးပေါ်ပြစ်ဒဏ်ဆီရင်ခဲ့တာနဲ့ပတ်သက်ပြီးတော့မချေနှက်ကြတဲ့ထောင်ပေါင်းများစွာရှိတဲ့ဟောင်ကောင်ပြည်သူတွေလက်မောက်မှာတက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ Joshua Nathan Law Alice Chong စတဲ့3ဦးကိုသူတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှမ်းနေချီပြီးတော့ပြုလုပ်ခဲ့တဲ့ထိလှုပ်ရှားမှုမှာပါဝင်ပတ်သက်ခဲ့တဲ့အတွက်ကြာသပတေးနေ့ကထောင်ဒဏ်6လကနေ8လအထိပြစ်ဒဏ်ချမှတ်လိုက်ပါတယ်သူတို့အခုလိုပြစ်ဒဏ်ချမှတ်ခဲ့တဲ့အတွက်လူခွင့်ရေးသမားတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေကဒေါသထွက်ကြပြီးတော့တင်းငွေနေနေဆန္ဒပြရမှာပါဝင်ခဲ့ကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့အရှိတောင်အရှအားကစားပြိုင်ပွဲအမျိုးသားဘောလုံးအုပ်စု A ပွဲစဉ်အဖြစ်မြန်မာနဲ့မလေးရှားတို့တင်းတို့တနင်္လာနေ့မှာကစားကြမှာဖြစ်ပါတယ်ဒီပြိုင်ပွဲဟာဆိုရင်မြန်မာအသင်းတွေအုပ်စုရဲ့နောက်ဆုံးပွဲဖြစ်ပါတယ်သုံးပွဲစလုံးမှာမြန်မာအသင်းကနိုင်ထားတဲ့အတွက်မြန်မာအသင်းအနေနဲ့အကျိုးဘူးလူပွဲဆီမီဖိုင်နယ်ကိုတက်ဖို့တေချာနေပါတယ
်အခုလ20ရက်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆောင်မွေကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.